ချင်းလေးလုံးအရေးတော်ပုံ25နှစ်ငွေရုတဘင်ပေါ့ဗျာနော်ဒီအရေးတော်ပုံကြီးကိုကျွန်တော်ဘယ်လိုသဘောထားလဲရှေ့နာကနေပတ်သက်ပြီးကျွန်တော်ဘယ်လိုမြင်ရတယ်ဆိုတာကိုကျွန်တော်အဲ့ဒါကိုပြောချင်တာပါဒီကာလတစ်ချောင်းလုံးမှာကျွန်တော်မီဒီယာနေနဲ့တွေ့ပြီးတော့မီဒီယာနေနဲ့ပြောတဲ့စကားတွေအများကြီးရှိပါတယ်အရေးတော်ပုံကမပြီးဆုံးနေဘူးဆိုတာကျွန်တော်ပြောပါတယ်ဒီအရေးတော်ပုံကြီးဟာဟလာတင်ကန်းသာယူလောက်တို့မလဲအထိမ်းမအခမ်းအနားတွေလုပ်ယူလောက်ဟလာလွမ်းမောဟလာတန်တာနေကြဖြစ်ရတခုလို့เนี่ยကျွန်တော်မစဉ်းစားနိုင်ဘူးမြပြည်သားတွေတာဝန်တွေကိုကျွန်တော်ဆက်လက်ပြီးတော့အကောင့်ထည့်ပေါ်နိုင်မယ်ကျွန်တော်ကဗမာယာရင်းမှာကျွန်တော်ရဲ့အရေးတော်ပုံနှစ်ခုရှိတယ်တစ်ခုကထောက်နှံပြီးရေးတော်ပုံဟလာတစ်ခုကဒီရှင်းလင်းလို့ရေးတော်ပုံထောက်နှံပြီးရေးတော်ပုံဟာမြို့သားလွတ်မြောက်ပြီးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တယ်ဥတည်ရဲ့ဒီရေးတော်ပုံကြီးကဟလာပြီးဆုံးသွားတယ်လို့ပြောလို့ရတယ်ဘာလို့ဆိုတော့လွတ်လပ်ရေးရတယ်ဗျာပြောင်းစည်းပေါ်လာတယ်ဗျာဟလာတိုးတော့ဒီရှင်းလင်းလို့ရေးတော်ပုံကြီးကတော့မပြီးဆုံးနေဘူးလို့ကျွန်တော်ပြောချင်ပါတယ်မပြီးဆုံးနေဘူးဆိုတာတခြားကြောင့်မဟုတ်ဘူးကျွန်တော်အရေးတော်ပုံကြီးကတောင်းဆိုချက်ကများများမဟုတ်ဘူးဗျာရှင်းပြောရရင်တော့နော်ဒီမိုကရေစီရေးပေါ့ဗျာနော်နောက်တစ်ခါဥမာလူဖေးရေးပေါ့ဗျာဟလာအဲဒါဆိုရင်လည်းဥမာဆိုတိုင်းသားရေးပေါ့ဒါတွေအကုန်လုံးကိုကျွန်တော်ချုပ်ပြီးတော့ကျွန်တော်တော့ဘယ်လိုကောက်ချက်ချလဲဆိုတော့ဒီ88နော်အဝလာ26ရက်နေ့မှာစီလုံးအနောက်မြို့မှာဒေါ်စန်းစီပြောတဲ့မိန်ကုန်းထဲမှာပါတဲ့စကားလုံးတစ်လုံးရှိတယ်အဲ့ဒါပါလဲဆိုတော့အခုပေါ်ပေါက်နေတဲ့အရေးတော်ပုံကြီးဟာနော်ဒုတိယလွတ်လပ်ရေးတိုက်ပွဲဖြစ်တယ်လို့ပြောတယ်ကျွန်တော်အဲ့ဒီသဘောကိုသဘောကျတယ်ဘာဖြစ်လဲဆိုတော့ခုနပြောတဲ့လူခွေကိစ္စတွေဒီမိုဒီကိစ္စတွေတိုင်းသားကိစ္စတွေပြည်တော်စုရေးကိစ္စတွေဆိုတာဒါတွေအကုန်လုံးရဲ့တကယ်အနှစ်အချုပ်ကဒီလွတ်လပ်ရေးပဲဗျကျွန်တော်လွတ်လပ်ခွင့်မရှိအောင်လွတ်လပ်ခွင့်တွေစုံနေကြတယ်ဟလာစစ်တပ်ကလည်းလူတွေလမ်းပေါ်မှာလူတွေပြစ်တာဟလာဖမ်းဆီးထောင်ချနော်နိုင်ငံသားကိုမောင်းထုတ်အမျိုးပြိုကွဲရေးလုပ်တဲ့ဟာအာဏာနဲ့လုပ်တဲ့ဟာအဲ့ဒီအချိန်မှာကျွန်တော်ဆုံးရှုံးတာပါလေအဓိကအကုန်လုံးချုပ်လိုက်ရင်စကားတစ်လုံးနဲ့ပြောရင်ကျွန်တော်ရဲ့လွတ်လပ်မှုကြီးဆုံးရှုံးတာပဲလူငယ်တွေကလည်းသူတို့ရဲ့ဘဝတွေအတွက်လွတ်လပ်မှုကြီးဆုံးရှုံးတယ်ဟလာအတိုင်းတူပြည်သားတွေဟလာတိုင်းသားတွေဟလာလင်သမားတွေလူသမားတွေနော်နိုင်ငံရေးအင်အားစုအကုန်လုံးကလွတ်လပ်ခွင့်ကြီးဆုံးရှုံးသွားတယ်အဲ့တော့ကျွန်တော်ကဒီပွဲကြီးရဲ့တက်ပွဲကြီးဟာပြင်တော့ဒုတိယလွတ်လပ်ရေးတိုက်ပွဲဆိုတဲ့စကားကိုကျွန်တော်ကအလွန်သဘောကျတယ်လို့ကျွန်တော်ပြောချင်ပါတယ်တကောက်မီဒါမင်းအဲ့ဒီတက်ပွဲကြီးကဘာတွေချမိခဲ့လဲမပြီးဆုံးသေးတဲ့တာဝန်တွေချမိခဲ့တယ်ဒီနေ့ကျွန်တော်ရနေတာဟာကျိုးရည်ဒီမိုကရေစီပေါ့ဗျာအရက်တကားရိုင်းရင်းနဲ့ပြောရမယ်ဆိုရင်နှစ်ဖက်ကျိုးတက်တဲ့ဒီမိုကရေစီပဲကျွန်တော်ရတော့မယ်ရှိသေးတယ်ဒီနေ့လွတ်တော်ကြီးပေါ်တယ်ဆိုမဲ့လွတ်တော်ကလည်းစကားပဲပြောနေပြီးတော့ဟလာပြရုပ်ဒီပဲရှောက်လုံနေတယ်လွတ်တော်လို့ဖြစ်နေတယ်ဒါသူတို့ချင်းချင်းလည်းဝေဖန်တဲ့စကားပါပဲနော်အလားတူပဲအစိုးရအဖွဲ့ပေါ်တယ်အစိုးရအဖွဲ့ဆိုတာလည်းဒီလိုပဲစကားတွေပြောပြီးတော့ဟလာပြစားနေတယ်ဒါပဲရှိတယ်အလားတူပဲတရားစီရင်ပါညာပေါ့ဗျာအလားတူပဲပြည်သူ့ဘဝကိုကြည့်တဲ့ခါကျတော့ပြည်သူ့ဘဝတွေကဒီမျိုးစုံနဲ့ဆုံးဆုံးနေနာနေတယ်ဟာဒီတဲ့သမားတွေဥမာလေယာဉ်ပြီးသိမ်းခါတာတွေနော်ကျူရီစီရင်နဲ့နေတာဟာဒီအကြောင်းသားလူငယ်တွေအခွင့်အရေးတွေဆုံးရှုံးနေတာတွေစာသင်ခွင့်တွေဆုံးရှုံးနေတာတွေတိုင်းသားတွေဒီသူတို့မြန်မာနဲ့ဖက်ဒရယ်ပြည်တော်စုဆိုတာမျိုးနဲ့အဝေးကိုရှိတဲ့အနေအထားမှာရှိနေတယ်။ဒါတွေအကုန်လုံးဆုံးရှုံးမှုတွေပဲ။အဲဒီဆုံးရှုံးမှုတွေကိုချုပ်လိုက်ရင်လည်းခုနပြောသလိုလွတ်လပ်ရေးဆုံးရှုံးတာပဲ။ကျွန်တော်ရဲ့လွတ်လပ်ခွင့်တွေအားလုံးပေါ့။လွတ်လပ်ရေးဆိုတော့ဟိုလွတ်လပ်ရေးဆိုရင်တိုင်းပြည်လွတ်လပ်ရေးနဲ့သွားရောနေတယ်။ကျွန်တော်လွတ်လပ်ခွင့်တွေဆုံးရှုံးတာပေါ့ဗျာနော်။ဒါကျွန်တော်တောင်းလဲကျွန်တော်ကဒေါအောင်ဆန်းစီပြောတဲ့စကားကိုကျွန်တော်သဘောကျတယ်။ဒုတိယလွတ်လပ်ရေးတိုက်ပွဲပဲလား။အဲ့တော့ကောင်းပြီအဲ့ဒါနဲ့ပတ်သက်ပြီးတော့အခုရှင်းလင်းတော့ညီလာခံကြီးကနေပြီးတော့ဖြည့်စုမှသူတို့ဆုံးဖြတ်ရတာရှိပါတယ်အဲ့ဒါဘာလဲဆိုရင်သူတို့ရဲ့နောက်ဆုံးညညာသလန်းသူပြီးတော့သူတို့ထွက်ပါလေခင်ဗျာနော်ဟုတ်လားရှင်းရနေရပဲအဲ့ညညာသလန်းမှာလုံကတုံးမှုပါပါလေတစ်ကဖက်ဒရယ်နိုင်ငံတည်ထောက်ဖို့သူတို့လိုလားတယ်ဆိုတာကိုပြောပါတယ်နောက်တစ်ခုကဒီအဲ့လိုဖက်ဒရယ်နိုင်ငံကြီးတည်ထောက်ဖို့ဆိုလို့ရှိရင်သူတို့လက်ရှိရှိတဲ့အခြေခံဥပဒေကိုပြင်းနေပြောင်းနေဟလာတုံးမှုလည်းအသိရေးဆွဲနေဒါတွေကိုစဉ်းစားဖို့လိုအပ်တယ်လို့သူယူဆတယ်ဆိုတာပါပါတယ်နောက်တစ်ခုကတော့အဲ့ဒီနှစ်ခုစလုံးကိုလုံနိုင်ဖို့ဆိုလို့ရှိရင်တိုင်းပြည်မှာရင်းနှီးရင်းနဲ့ပြန်လဲအမျိုးသားပြန်လဲတင်းမြတ်ရေးကိုဥတည်တဲ့နော်နိုင်ငံအားစုကြီးအားလုံးပါဝင်တဲ့ညီလာခံကြီးတစ်ခုကျင်းပပြီးတော့ဖက်ဒရယ်ကိစ္စနော်နောက်တစ်ခါအခြေခံဥပဒေပြင်ရေးကိစ္စဒါတွေလုပ်ရမယ်ဆိုလို့ပြောသွားတယ်။အဲ့ဒါကြောင့်ကျွန်တော်ကဒီကိစ္စတွေအများကြီးလှုပ်ရှားပြီးအများကြီးကြံနေတယ်။အဲ့ဒီလှုပ်ရှားတာဝန်တွေကလုံးကဘာပဲပြောပြောကျွန်တော်ကတိုက်ပွဲပုံသဏ္ဍာန်နဲ့ပဲဆက်ပြီးတော့တိုက်ပွဲပုံသဏ္ဍာန်ဆိုကျွန်တော်လက်မဟုတ်ထွက်ခိုင်းနေတာမဟုတ်ပါဘူး။နော်တက်ပွဲဝင်တဲ့စိတ်ဓာတ်အနော်လုံမယ်ဆလာမှဆိုတော့အစိုးရရှိကလက်ဝေကဖြန့်လို့လို့တို့အစိုးရခိုင်းတာလုတ်ပြီးတော့ဟာမျိုးလို့အစိုးရရှိမှခေါင်းကျုံဝင်ပြီးလုတ်တာမျိုးလို့ပုံဖင်းနဲ့ကျွန်တော်ဟာကျွန်တော်ရဲ့အလုပ်ကိုကျွန်တော်လုတ်တဲ့တက်ပွဲဝင်တဲ့ပုံစံနဲ့လုတ်သွားမယ်ဆိုတော့ကျွန်တော်ကယူဆလာအဲ့တော့ကောင်းပြီအဲ့လိုဆိုရင်ဟဲ့လားဘာတွေဖြစ်နိုင်မလဲအနာဂတ်ကဘာတွေဖြစ်နိုင်မလဲဆိုတဲ့အခါကျတော့ရှင်းရပြရလို့ရှင်ဒီရေတော်ဘုန်းကြီးကိုဥဆောင်ခဲ့တဲ့လူတွေဟာကျောင်းသားတွေပဲဗျခြေထားမှာပါဝင်တယ်ဘာဖြစ်လို့ကျွန်တော်ဒီစကားကိုပြောလဲဆိုတော့အခုပဲအတန်တီထွက်လာပြီဗျာနော်ဟိုဟိုပါတီဒီပါတီခုနိုင်ငံကြီးခေါင်းဆောင်ဒီကနေခေါင်းဆောင်ကနေပြောကြတယ်သူကခေါင်းဆောင်ဘယ်နေရာမှာပါခဲ့တာဒါဘယ်နေရာလုတ်ခဲ့တာဘယ်တော့အဓိကကြားတဲ့အခန်းကဏ္ဍကနေပြီးတော့သူရဲ့ပါတီကဘယ်လိုပါဝင်ခဲ့တယ်ဘာညာပေါ့ဗျာဆိုလိုတာဖြည်းလေးလုံးအရေးတော်ပုံကြီးတစ်ခုလုံးကိုဟလာဒီနိုင်ငံကြီးရာစုကြီးဖန်ပြီးတယ်သို့မို့လဲခေါင်းဆောင်စုကြီးကနေဖန်ပြီးတယ်ဆိုတဲ့ဟာတွေခေါင်းဆောင်နေနိုင်ငံကြီးပါတီကနေပြီးတော့အတန်တီထွက်နေကြပြီအဲ့ဒီအချိန်မှာရိုးသားပြောတာတော့ဒေါ်စန်းစီတယောက်ပဲရှိတယ် ဲ့ဒါကျမဟာစီလေးလုံးကမပါဝင်ခဲ့ပါဘူးဆိုတာလက်မော်တွေ့ပြီးတော့ဌာနပြတာသူမပါခဲ့ဘူးဒါပဲပြောတာပဲဒါသို့တော့လုပ်ငန်းကြီးကတော့ဗျာတည်တဲ့အတိုင်းပဲဒီဟိုလေးနေရာစပြီးတော့သူ့အိမ်ထဲကနေပြီးတော့လုပ်နေတာပဲဒီစီလေးလုံးကိစ္စတွေကအဲ့တော့ကျွန်တော်အဲ့လိုဆိုရင်လာကျွန်တော်ကောင်းပြီဒီဘလူရခေါင်းဆောင်တာရှိတယ်ပြောရင်ဘာပဲပြောပြောအခုမင်းကိုနိုင်လို့ဟလာကိုကိုကြီးတို့ဟလာရှင်မီတို့ဟလာသေးကျွဲတို့စသည်ရှင်သားကဒီပါဝင်တယ်ရှင်လေးလုံးကပါဝင်တယ်ခေါင်းဆောင်ဒီကောင်းဆောင်နေဟာသူတို့ဟာဘာပဲပြောပြောနိုင်ငံကြီးလုပ်ရတော့မယ်နော်နိုင်ငံကြီးလုပ်ရတော့မယ်ဟုတ်ပြီအဲ့လိုနိုင်ငံကြီးလုပ်မယ်ဆိုရင်မလုပ်မလဲပါတီတွေထောင်ရမလားပါတီထောင်မယ်ဆိုရင်မလဲတွတ်တော်တွေဝင်သွားမလားအလွတ်တော်မှာဒီနေ့ဖြစ်စားနေတဲ့တွတ်တော်တွေနိုင်ငံကြီးရှိတယ်တွတ်တော်ပြင်ပနိုင်ငံကြီးရှိတယ်ဆိုတော့ဟလာဒီအဲ့ဒီရှိတဲ့အခါကျတော့ဘယ်လိုနိုင်ငံကြီးလုပ်မလဲဆိုတာဟာတွေကလည်းပြဿနာတွေရှိတယ်။အဲ့တော့ကျွန်တော်ကတော့ကျွန်တော်ပြောဦးတဲ့စကားရှိတယ်ဗျာ။ကျောင်းသားအင်အားစုတွေဟာနော်ရှင်လေးလုံးတို့ပါခြေသားတွေပါဝင်နေကျောင်းသားအင်အားစုတွေဟာနိုင်ငံကြီးလုပ်ကြပါနော်ဒီတိုက်ဒီလက်ပြခုမနေပါနဲ့နော်တို့တွေကတလေတဲ့စီတခီးတဲ့သွားနေတာအဲ့တော့တလေတဲ့မစည်းနိုင်ရင်တော့မလားတခီးတဲ့သွားနေကြအောင်မင်းတို့ကမင်းတို့ပါတီတို့ပါတို့ထောင်းဟလာသုံးဝင်လဲတို့ပါတီရဲ့ဝင်ပါလို့ကျွန်တော်တကယ်ကိုကျွန်တော်လည်းကံမုံတင်းတင်းကိုကျွန်တော်စကားကမ်းလမ်းပြောခဲ့ပါတယ်ဘာဖြစ်လို့ကျွန်တော်ဒီလားကိုပြောလဲဆိုတော့သူတို့လုပ်နေတဲ့ခုဒီ civil society ပေါ့ဗျာเนาะလူလူအခြေပြုဒီနိုင်ငံရေးထုတ်ချမှုကြီးလူမှုရေးထုတ်ချမှုကြီးอ่ะအရေးကြီးတာကိုကျွန်တော်လက်ခံပါတယ်သို့တော့နိုင်ငံရေးကတိုက်ပွဲဝင်ရတဲ့အချိန်ကာလကြီးမှာเนาะသူတို့ကတိုက်ပွဲဝင်မင်းနဲ့ဟလာလူမှုရေးလုပ်ငန်းတွေပဲလုပ်နေရင်တော့မဖြစ်ဘူးဘာဖြစ်လို့ဆိုတော့ကျွန်တော်လည်းဒီအတွေ့အကြုံတွေကျွန်တော်ရှိခဲ့တယ်ဟိုမှာဆိုတော့ထောက်ကွာ6ခုနေမှာကျွန်တော်ပါတီကနေပြီးတော့เนาะဒီပါတီကိုမှတ်ပုံမတင်ဘူးလုပ်တဲ့ခါကျတော့ဘာလို့ကျွန်တော်ကဘာလို့လူမှုရေးလုပ်မယ်လို့လဲကြရီအတန်ထွက်လာတဲ့ခါကျွန်တော်ကလည်းရည်ရီဝေတာတို့ဘာလို့လောက်ရလဲပေါ့ဗျာအဲ့ဒီခါမှာပြည်ထောင်ဝန်ကြီးဌာနဗိုလ်ချုပ်ကိုကနေပြောတန်းလန့်နဲ့စာကြည့်တယ်ခါရီအန်ဒီယာဘာလို့မှလဲလူမွေးလုံမှလားလူမွေးလုံမယ်ဆိုမှတ်ပုံတင်ပါနော်လူမွေးမလုပ်ဘူးဆိုလို့ရှိရင်တော့ပါရီကဖျက်သိမ်းတဲ့ဟာတွေပါမယ်ဒီလိုပြောခံရတဲ့ဟာတွေရှိပါတယ်အဲ့တော့တို့ကတော့ချင်းချင်းပြောရင်လူမွေးလုံစေခြင်းနဲ့ဟာရှိတယ်စီစိုးရနော်စီစိုးကတပိုင်းလူကြီးရောစီစိုးကလာဒီမွေးကိုဆက်ခံပြီးတော့ဒီနေ့တို့ကလုံနေတဲ့လူတွေချားတယ်မှာကျင်းလေးလုံးအင်အားစုလူဟာမျိုးတွေကိုဒီတို့ဘာမှမလုပ်ဖဲလူမွေးလုပ်ငန်းတွေလုပ်နေမှာဆိုရင်တို့ကတော့အကြိုက်ကိုတွေးနေတာပဲဗျာအဲ့ဒါကိုကျွန်တော်ကပြောနေတာတော့မင်းတို့ဟာနော်နိုင်ငံရေးတော့လုပ်ကြလိမ့်မယ်တိုက်ပွဲဝင်တဲ့နိုင်ငံရေးကိုလုပ်ကြလိမ့်မယ်လို့ကျွန်တော်ကတော့ပြောတောက်တောက်ပြောနေတာဖြစ်ပါတယ်အဲ့တော့အခုဒီမှာကျွန်တော်စကားလေးတခုမှမကြမ်းနဲ့ဘာလဲဆိုလို့ရှိရင်ဟောမီအဲ့ဒါလုပ်မယ်ဆိုရင်အမျိုးသားရင်းသားစီကိုတီးကိုင်းပြီးတော့လုပ်ကြရမယ်အဲ့ဒီအမျိုးသားရင်းသားစီကိုလုပ်တဲ့နေရာမှာလုပ်ငန်းနှစ်ခုရှိပါတယ်တခုကဘာလဲဆိုတော့အမှန်တရားဖော်ထုတ်ရေးနော်နောက်တစ်ခုကဘာလဲဆိုလို့ရှိရင်ကျွန်တော်အမားတွေပါတယ်ကြီးတယ်လူကဝေခံမို့ဟာဘာဖြစ်လဲဆိုတော့အမျိုးသားညီညာစီရေးဆိုတာပြောနေနိုင်ပြောလို့မရဘူးအခုចောင်းသားတွေကလည်းចောင်းသားတွေရှိမှာနိုင်ငံကြီးလောကတွေကိုဝင်ပြီးဆိုတာနဲ့ပြိုင်နေသူတို့စဉ်းစားမယ်ကိစ္စကဘာလဲဆိုလို့ရှိရင်သူတို့တွေဟာဟလာအမျိုးသားညီညာစီရေးကိုဘယ်လိုကင်တွေဖြည့်ရှင်းမလဲအမျိုးသားညီညာစီရေးဆိုတာစစ်တပ်နဲ့ဟလာတွားပြီးတော့ဟလာဘလူးပလဲလောက်တာကိုညီညာစီရေးလို့ပြောမလားသူမွေចမ်းဖွင့်နေဟလာကျွန်တော်ညုံမောင်းဖွဲ့တာမျိုးဟလာဒါအမျိုးသားညီညာစီရေးလို့ပြောမလားဆိုတော့ပြဿနာတွေပေါ့ဗျာဒါတွေကျွန်တော်ကိုယ်တိုင်ကြည့်တွေ့ကြုံရတဲ့အတွေ့အကြုံရပြောနေတာပါဒီလိုဟာမျိုးတွေပေါ်လာရင်ဒီရှင်လေးလုံးចောင်းသားတွေခေါင်းတော်တွေဟာဘယ်လိုကင်တွေ့မလဲဆိုတာကိုစဉ်းစားကြစဉ်းစားဖို့လိုလိုက်မယ်အဲ့ဒီခါမှာဆိုရင်တော့ကျွန်တော်ပြောနေတာတော့ကျွန်တော်တောင်အာဖရိကတို့ကမှလုတ်တယ်လို့ပဲဟလာအမှန်တရားကော်မရှင်ဆိုတာမျိုးတွေဖော်ထုတ်ဟလာအမှန်တရားတွေနဲ့ဟလာသူတို့ကျူးလွန်ခဲ့တဲ့အပြစ်ရှိတဲ့လူတွေပါနေဟိုလေဆွေးနွေးဒါသူတို့တွေကဝန်ခံတာဝန်ခံဟလာဝန်ခံတဲ့လူတွေနဲ့ပတ်သက်လို့လူကြီးချမ်းသာဝင်ပြီးဝန်ခံတဲ့လူတွေနဲ့ပတ်သက်လို့တော့တတ်မှတ်တဲ့အရေးယူမှုတွေပါလုတ်တင်တာလုပ်ရမယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ဘာဖြစ်လို့ဒီစကားကိုပြောလဲဆိုတော့အခုတော့တင်မှာဒီသူဒီအစိုးရပိုင်းကထွက်လာတဲ့အတန်တရားပါလဲဆိုတော့အဲ့ဒီချိန်တော့ကျွန်တော်တို့ကလမ်းပေါ်မှာလူတွေကိုပြစ်တတ်တယ်ဟလာလူတွေကိုဖမ်းတယ်ချီးတယ်ချုပ်တယ်နှောင်းတယ်ထောင်းနေမှာတွင်းထားတယ်ဒါတွေအကုန်လုံးဟာပါလဲဆိုဘာကြောင့်လောက်ရလဲဆိုလို့ရှိရင်တိုင်းပြည်ရဲ့အခြေအနေရတာဝန်ရလောက်တာဖြစ်ပါတယ်ဆိုရဟာပြောတယ်ကျွန်တော်ကအဲ့ဒါကိုကျွန်တော်ကလက်ခံလို့မရဘူးတာဝန်ဆိုရင်ဘယ်လိုလဲဥမာဦးတန်းချီလာဦးတန်းချီဆိုရင်ဦးတန်းချီပါပြောရလိမ့်မယ်နောက်တစ်ခါဦးချင်းညွန့်လာဦးမောင်အေးလာဒီလူတွေအကုန်လုံးဟာလဲဘာပြောတာဝန်ရလိမ့်မယ်သူတို့မှားရင်လည်းမှားတယ်ဝန်ခံနေပြီသူတို့မှန်တယ်ထင်တာလည်းပြောရလိမ့်မယ်အဲ့ဒါမှကြည့်ဖို့ကတော့ကျွန်တော်ထင်တယ်အများကြီးခက်ပါပဲအဲ့ဒီခါမှာရှင်လေးတို့သာလာတော့ကနော်ရှင်သားကနေပေါင်ခဲ့တဲ့ကျောင်းသားကောင်းဆောင်တွေဒီနေ့ဟလာကိုမင်းကိုနိုင်တို့ဟလာကိုကိုကြီးတို့ဟလာကိုတီကျွဲတို့အဲကိုဂျီမီတို့ကိုမြအေးတို့ကိုဟလာအစုံပေါ့ဗျာနော်ဒီလူတွေအားလုံးဟာအမျိုးသားပြန်လည်တင်းမြိုင်လမ်းကိုဘယ်လိုတိုင်တွယ်မလဲဘယ်လိုဆုံးပြမလဲအဲ့ဒါနဲ့ခီခီဆဲရမှာပဲလို့ကျွန်တော်မြင်တယ်လို့ကျွန်တော်ပြောကြည့်ပါလေအဲ့ဒီခီခီကလည်းဖြစ်နိုင်တယ်များတတ်နိုင်များတော့အောင်မြင်ပါစီလို့လည်းကျွန်တော်ဆန္ဒပြုပါတယ်လို့ကျွန်တော်ပြောနေပါတယ်ဒါတော့ပါပဲဗျာ